မြန်မာနဲ့တန်တမန်ဆက်ဆံရေးပို့ပြီးတော့တိုးတက်ကောင်းမွန်အောင်ဆောင်ရွက်ဖို့ဒိန်းမတ်နဲ့နော်ဝေးနိုင်ငံတို့ကနှစ်နိုင်ငံပူးတွဲတန်ရုံတစ်ခုကိုတနင်္ဂနွေနေ့ကရန်ကုန်မြို့မှာဖွင့်လှစ်လိုက်ပါတယ်။ဒိန်းမတ်နဲ့နော်ဝေးနိုင်ငံတွေကဝန်ကြီးချုပ်တွေမြန်မာနိုင်ငံကိုရောက်ရှိနေချိန်မှာအခုလိုဖွင့်လှစ်လိုက်တာလည်းဖြစ်ပါတယ်။ဒိန်းမတ်ဝန်ကြီးချုပ်ဟာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့လည်းတနင်္ဂနွေနေ့အစောပိုင်းတုန်းကတွေ့ဆုံခဲ့ကြပါတယ်။ဒီအကြောင်းအပြည့်အစုံကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံအတွင်းတိုးတက်ပြောင်းလဲလာတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒိန်းမတ်နဲ့နော်ဝေးဝန်ကြီးချုပ်တွေကချီးကျူးပြောဆိုခဲ့ကြသလိုဒီမြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးလုပ်ငန်းတွေတိုးတက်ကောင်းမွန်စေဖို့အတွက်လည်းနှစ်နိုင်ငံပူးတွဲတာယုံတစ်ခုကိုဒိန်းမတ်နဲ့နော်ဝေးဝန်ကြီးချုပ်တွေကိုယ်တိုင်မနေ့တုန်းကရန်ကုန်မြို့မှာဖဲချိုဖြတ်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေလှုပ်သွားဖို့ဒိန်းမတ်နဲ့နော်ဝေးနှစ်နိုင်ငံစလုံးကစိတ်အားထက်သန်နေကြတဲ့အကြောင်းဒီတန်ယုံဖွင့်ပွဲအခမ်းအနားမှာဒိန်းမတ်ဝန်ကြီးချုပ်ဟဲလန်သုံးနင်းစမစ်ကပြောသွားပါတယ်။
Well, we are very keen to look into investments. Our trade and investment minister is coming very soon.
မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်သွားဖို့ကျမတို့ဆင်ရထက်သန်နေပါတယ်။ကျမတို့နိုင်ငံတွေကကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးတွေလည်းစီးပွားရေးကိုယ်စားလှယ်အဖွဲ့တွေကိုပါခေါ်လာပြီးဒီကိုမကြခင်မှာပဲလာကြပါလိမ့်မယ်။ကျမတို့ဒိန်းမတ်ရောနော်ဝေးရောနှစ်နိုင်ငံစလုံးဟာအပြန်အလှန်လေးစားမှုတာဝန်ယူမှုတွေနဲ့ရေရှည်တည်တဲ့နဲ့နှီးတွေနဲ့ရင်းနှီးမြှုပ်နှံကြကြတယ်အကောင်းဆုံးကုမ္ပဏီတွေရှိတဲ့နိုင်ငံတွေပ
ါဒိန်းမတ်နဲ့နော်ဝေးနိုင်ငံတွေအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးတည်ဆောက်ရေးလုပ်ငန်းတွေမှာဆက်လက်အားပေးကူညီသွားမှာဖြစ်တဲ့အကြောင်းနဲ့ဒီအစုဖွဲ့အလုံးပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမြန်မာနိုင်ငံမှာအောင်အောင်မြင်မြင်ဖြစ်လာဖို့မှာတော့ဒီမြန်မာနိုင်ငံသားတွေကအဓိကချိုးပန်းဆောင်ရွက်ကြရမှာဖြစ်တယ်လို့နော်ဝေးဝန်ကြီးချုပ်ယန်စတော်တန်ဘတ်ကလည်းဒီခန်းနာမှာပြောသွားပါတယ
် The peace process has to be something whichthe people of Myanmar are responsible for what we can do from
မနက်ငယ်ညဉ့်ညဉ့်လောကစင်နေရမြန်မာပြည်သူတွေကိုယ်တိုင်တာဝန်ယူဆောင်ရွက်ရမယ့်ကိစ္စပါကျွန်တော်တို့ဒိန်းမတ်တို့နော်ဝေးတို့နိုင်ငံတွေဘက်ကလုပ်ပေးနိုင်တဲ့ကတော့ဒီလုပ်ငန်းစဉ်ပြည့်မြောက်အောင်မြင်အောင်အားပေးတာကူညီဆောင်ရွက်ပေးတာပါနိုင်ငံရေးလုပ်ငန်းစဉ်တွေအတွက်အဖြစ်ရှာတာကတော့ဒီမြန်မာနိုင်ငံတွင်းကမြန်မာနိုင်ငံသားတွေကိုယ်တိုင်ဖြည့်ရှင်းဆောင်ရွက်ကြရမယ့်ကိစ္စဖြစ်ပါတယ်
မနေ့ကတယုံဖွင့်ပွဲအခမ်းအနားမတိုင်ခင်မနက်ပိုင်းမှာတော့ဒိန်းမတ်ဝန်ကြီးချုပ်ဟဲလန်သုံးနင်းစမစ်ဟာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။တွေ့ဆုံမှုအပြီးပြုလုပ်တဲ့ပူးတဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံမှာဒီမိုကရေစီအခွင့်အရေးတွေပို့ပြီးတော့ရှိလာဖို့အတွက်ရှေ့ဆက်လှုပ်ဆောင်စရာတွေအများကြီးရှိနေသေးတယ်လို့ဒိန်းမတ်ဝန်ကြီးချုပ်ကပြောသွားပါတယ
်
။လှုပ်ဆောင်စရာတွေအများကြီးကျန်ပါသေးတယ်ဒီလုပ်ငန်းတွေစဖို့အတွက်အခြေခံတွေကတော့ရှိနေပါပြီ။ဒီလုပ်တွေအောင်မြင်ဖို့ကျမတို့အတူတကွလက်တွဲပြီးဆောင်ရွက်သွားကြရမှာပါ
။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကလည်းလူရပန်းနိုင်ကိုအပြစ်မရောက်သေးပေမဲ့လို့ဖြစ်ချင်တဲ့အပြောင်းလဲတွေဖြစ်လာဖို့အတွက်အခွင့်အလမ်းတွေပို့ပြီးတော့ရှိလာနေပြီလို့ပြောဆိုသွားပါတယ်
။ We always expect a change in Burma. That's why we work for it.
ညီမတို့ကမှအပြောင်းလဲတွေဖြစ်လာဖို့ကျမတို့အမြဲတမ်းမျှော်လင့်ခဲ့ပါတယ်။ဒါကြောင့်လဲကျမတို့လှုပ်ရှားဆောင်ရွက်ခဲ့ကြတာပါ။တစ်ခုခုကိုဖြစ်လာလိမ့်မယ်လို့မယုံကြည်ဘဲနဲ့တော့ဒီအရာကိုဘယ်သူမှလုပ်မှာမဟုတ်ပါဘူး။လူတိုင်းဒီလိုမဟုတ်ဘူးဆိုရင်တော့အ ਨੇ ဆုံးကျမဆိုရင်တော့ဒါကိုလုပ်မှာမဟုတ်ပါဘူး။ကျမကတော့လက်တွေ့ကျကျဖြစ်နေတာကိုပဲစဉ်းစားပြီးတော့လုပ်တက်လို့ပါ။မြန်မာနိုင်ငံအတွက်အပြောင်းလဲတွေတစ်နေ့ရှိလာမယ်ဆိုတာကိုအရင်ကတည်းကကျမအမြဲယုံကြည်ခဲ့တယ်။အခုဆိုရင်ကျမတို့လိုချင်တဲ့အပြောင်းလဲမျိုးအတွက်ကြိုးစားဖို့အခွင့်အလမ်းတွေပို့ပြီးတော့ရှိလာနေပါပြီ။ဒီလိုပြောတာကလိုချင်တဲ့အပြောင်းလဲတွေရှိနေပြီလို့တော့ဆိုလိုတာမဟုတ်ပါဘူး။အပြောင်းလဲတွေဖြစ်လာအောင်ကြိုးစားရမယ့်အခွင့်အလမ်းတွေပေါ်လာပြီလို့ပဲပြောချင်တာပါလို့ဒေါအောင်ဆန်းစုကြည်ကပြောသားခဲ့တာပါ။မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းမြန်မာနဲ့အနောက်နိုင်ငံတွေအကြားမှာဒီတန်တမန်ဆက်ဆံရေးတွေပြန်ပြီးတော့ဆလာခဲ့တာမှာအခုလိုဥရောပနိုင်ငံတွေဖြစ်တဲ့ဒိန်းမတ်နဲ့နော်ဝေးနိုင်ငံတွေလည်းရှေ့တန်းကပါဝင်နေတာဖြစ်ပါတယ်။နော်ဝေးနိုင်ငံဟာဒီမြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအသိမဲ့ပြုတဲ့အနေနဲ့မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ဓာတ်ခတ်ပိတ်ဆို့မှုတွေကိုအစောဆုံးပြန်ရုပ်သိမ်းပေးခဲ့တဲ့နိုင်ငံဖြစ်ပါတယ်။ဒိန်းမတ်နိုင်ငံဆိုရင်လည်းဒီမြန်မာနိုင်ငံကိုဒီနှစ်အတွင်းမှာဒေါ်လာ18တန်းထောက်ပံ့ပေးခဲ့တယ်လို့ရှိလာမဲ့နှစ်တွေမှာလည်းဒေါ်လာ23တန်းအထိကုကူညီတွေကိုတွန့်မြင့်ပေးသွားမှာဖြစ်တယ်လို့ပြောဆိုထားတာပါ။နော်ဝေးဝန်ကြီးချုပ်ယန်စတော်တန်ဘတ်ကနိုဝင်ဘာလ3ရက်နေ့ကလည်းဒီသမရဦးသိန်းစိန်နဲ့နေပြည်တော်မှာတွားရောက်တွေ့ဆုံခဲ့တယ်လို့နှစ်နိုင်ငံဆက်ဆံရေးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာတွန့်မြင့်ဆောင်ရွက်ဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့တာပါ။မြန်မာနိုင်ငံကိုရောက်နေတဲ့နော်ဝေးနဲ့ဒိန်းမတ်ဝန်ကြီးချုပ်တို့ဟာမြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းတွေဆောင်ရွက်ဖို့ဖွင့်လှစ်ထားတဲ့ငြိမ်းချမ်းရေးစင်တာကိုလည်းတွားရောက်ခဲ့ကြသလိုပြည်တွင်းကနိုင်ငံရေးအင်အားစုတွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ရှင်။